ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမြန်မာနိုင်ငံမှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရှိပြီးသားဖြစ်တဲ့အတွက်အမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ရှိဖို့မလိုအပ်ဘူးလို့စင်ကာပူနိုင်ငံမှာပြောကြားခဲ့တာကိုမဘာသာအဖွဲ့ကကန့်ကွက်ရှုံချလိုက်ပါတယ်။ဒါအပြင်ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်အပေါ်မှာတမရဦးထင်ကျော်အစိုးရအနေနဲ့ဇူလိုင်လ14ရက်နေ့နောက်ဆုံးထားပြီးတာဝန်ယူဖြည့်ရှင်းပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အခြေအနေအပြည့်အစုံကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
မျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ရှိဖို့မလိုအပ်ဘူးလို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်တဲ့အပေါ်မှာမဘာသာအဖွဲ့ကဒီကနေ့မှကြေညာချက်ထုတ်ပြန်ပြီးတော့ကန့်ကွက်လိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြီးခဲ့တဲ့ရက်ပိုင်းအတွင်းစင်ကာပူနိုင်ငံကိုရောက်ရှိစဉ်မဘာသာအဖွဲ့ရှိဖို့မလိုအပ်ဘူးလို့အခုလိုပြောဆိုခဲ့တာပါ။ရန
်ကုန်နိုင်ငံမှာတန်ခါအဖွဲ့အစည်းအစဉ်အတွင်းတန်ခါမဟာနာယကအဖွဲ့ကိုနိုင်ငံတော်ကတရားဝင်ဖွဲ့စည်းပေးထားပြီးဖြစ်ပါတယ်။ဒီအတွက်တန်ခါအဖွဲ့ရဲ့အဆင့်ဆင့်ကျွန်တော်တို့ကရှိပြီးဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံမှာဘာသာပေါင်းစုံရင်းနှီးချစ်ချင်းသွားနေခဲ့တဲ့နိုင်ငံပဲဖြစ်ပါတယ်
။ရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်ကရောမပရိယတ္တိစာသင်တိုင်းမှာဒီကနေ့ကျင်းပတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဘဟုကစည်းဝေးထိုင်ပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မဘာသာအဖွဲ့ကြီးပေါ်ပေါက်လာပုံမဘာသာအဖွဲ့ကိုဖွဲ့စည်းပုံဥပဒေနဲ့ရောပြည်တော်စုလွတ်တော်ရဲ့အသင်းအဖွဲ့များမှတ်ပုံနေတဲ့ဆိုင်ရာဥပဒေနဲ့အညီဖွဲ့စည်းခဲ့တာဖြစ်တဲ့ဆိုပြီးတော့ဖော်ပြထားပါတယ်။ဒါပြင်နိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အနေနဲ့လည်းတာဝန်ယူဖြည့်ရှင်းပေးဖို့ပြောကြားထားပြီးဇူလိုင်လ14ရက်နေ့နောက်ဆုံးထားတာဝန်ယူဖြည့်ရှင်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်ထားတဲ့သဘောထားနဲ့မဘာသာအဖွဲ့ရည်တည်မှုတွေနဲ့ပတ်သက်ပြီးတော့မဘာသာအဖွဲ့ဝင်ရှင်တော်ပါကကအခုလိုမိန့်ပါတယ်။
ကိုယ်ကြီးတို့ပြောတဲ့စကားကိုဘုံဘုံတို့ဒီနေ့ဆုံးဖြတ်ကြရပြင်းပြင်းထန်ထန်ကြီးဘုံဘုံတို့ရှုတ်ချပါတယ်။အဲသူကပြောလာပြီးတဲ့နောက်ပိုင်းမှာအခုမာနကြီးကိုဥအောင်သွားပြီးတော့ရှောက်တာတွေလည်းတွေ့ရပါတယ်။ဒါရီကမသူပြောတဲ့စကားတွေကဘောင်းမွေးပါဘူး။အဲကြောဖွဲ့ပြီးပေါ်အဲသံဃာနိုင်ငံချင်းအပိုက်ပလောက်နဲ့မညီမျိုးပေါ်ပဲတော့ပဲပြမရ။ဒီပုံမှန်ဒီခြေကစင်းနေရဆိုပြီးသူပြောတဲ့ကတခုမှလည်းမဟုတ်ဘူး။ဒီမလေးလာပဲနဲ့ပြောနေတာလေ။တွေ့နေရပါတယ်။ကိုနိုင်ငံမှာမှနိုင်ငံရောက်မှာရှောက်ဖွဲ့ပြီးမရှိတော့သံဃာသံဃာအခုဒီတခုပဲကြည့်ရမယ်ဆိုတဲ့အားဖြင့်ဒီပြောတာလေ။ဆက်ပါလေအဲ့ဒါဒါနဲ့နိုင်ငံတကာမာနာယကဆိုတာကနိုင်ငံတကာမာနာယကသူခွင့်ပြုဖို့နဲ့ဤကျော်ရီနိုင်ငံတော်ကြီးနဲ့တက်တက်ကိုဟိုဘုလို့မဝါသဆိုတာနိုင်ငံဖွဲ့ပြီးမှမဟုတ်ပဲနဲ့အဲ့ဒါကြီးကိုဦးကြီးတို့ပြောလို့နေလို့သူနားမလည်ပဲနဲ့ပြောနေတာ။မဝါသမှာကဆရာတော်တွေပါတယ်၊ဒီပိဋကဆရာတော်တွေပါတယ်၊ဒေါ်နိုင်ငံတော်ဥပဒေကြီးရဲ့ဆရာတော်တွေပါတယ်၊အဲ့ဒါမှပဲကဆရာတော်တွေပါတယ်၊အမှုပညာရှင်တွေပါတယ်၊ဥပဒေပညာရှင်တွေပါတယ်၊လူသားတွေပါတယ်၊အမျိုးသမီးတွေပါတယ်။အဲ့ဘုံဘုံတို့ရဲ့မဝါသကိုအပြစ်ပြောလို့ပဲပြီးပြီးတော့မမသားရဲ့ဖွေပြီးပုံလို့လဲဒီရဲ့ကျက်ကပါလဲဒီရဲ့ကြီးကြီးကပါလဲအဲ့ဒါကိုသူမြည်ပြီးပဲနဲ့ပြောလိုက်တာဖြစ်ပါလား
ဒီကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကို VO မြန်မာဘိုင်းကဆက်သွယ်မေးမြန်းစင်မှာတော့သူ့အနေနဲ့အခုချိန်မှာဒီကိစ္စကိုတစုံတရာတုံ့ပြန်ဖြေရှင်းတာမျိုးမလုပ်ချင်ဘူးလို့ပြောကြားခဲ့ပါတယ်ခင်ဗျာ